ကျန်းပြည်နယ်နဲ့အေရီတိုင်းကကိုယ်ဝန်ဆောင်မိခင်နဲ့နှစ်နှစ်အောက်ကလေးတွေအာဟာရဖွံ့ဖြိုးဖို့အမေရိကန်ဒေါ်လာတန်100ထောက်ပါမယ့်အစီအစဉ်ကိုကမ္ဘာ့ဘဏ်နဲ့လူမှုဝန်ထမ်းဦးစီးဌာနတို့ဆင်းရဲအကောင့်ထဲပို့နေပြီးလာမယ့်2019နှစ်စာမိုင်းမှာစတင်နိုင်ဖို့ဆောင်ရွက်နေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကတင်ပြပေးထားပါတယ်ရှင်။
ကမ္ဘာ့ဘဏ်နဲ့လူမှုဝန်ထမ်းဦးစီးဌာနတို့ဆွေးနွေးအကောင့်ထဲပို့နေတဲ့ကိုယ်ဝန်ဆောင်မိခင်နဲ့နှစ်နှစ်အောက်ကလေးတွေအတွက်ဒေါ်လာတန်100သုံးစွဲပြီးငွေကြေးထောက်ပံ့မဲ့အဟာရဖွံ့ဖြိုးရေးအစီအစဉ်ကိုလာမယ့်2019နှစ်စာမိုင်းမှာအကောင့်ထဲပို့နိုင်ဖို့ဆောင်ရွက်နေပါတယ်။အဲဒီစီမံကိန်းကကမ္ဘာ့ဘဏ်ကနေငွေချေးယူရပုံစံတစ်မျိုးဖြစ်ပြီးအဲဒီဒေတာတွေမှာရှိတဲ့ကိုယ်ဝန်ဆောင်မိခင်တွေကိုဘယ်လောက်ပေးမယ်ဘယ်လိုပေးမယ်ဆိုတာကိုအဖွဲ့အစည်းနှစ်ခုကြားမှာညှိနှိုင်းနေပေဖြစ်တယ်လို့လူမှုဝန်ထမ်းဦးစီးဌာနညွှန်ကြားမှုဦးကျော်လင်းထင်ကပြောပါတယ်။ဒီ
ဟာထောက်ပံ့မှုဆိုတာကျွန်တော်ချီးမြှောက်တော့ကြောင်းနဲ့ချီးမြှောက်ပါလည်းကားပြည့်တဲ့ကံမဟုတ်ပါဘူးဒီကာလကြီးကိုချင်းမှုတစ်ခုပါဒီသူ့ရဲ့အဟာရအတွက်ကြီးရပြီးတော့ကျွန်တော်စနစ်တကျအဟာရဖွံ့ဖြိုးရေးအတွက်ကြီးရပြီးတော့ငွေကြေးထောက်ပံ့တယ်ပြီးတော့ဒီအဟာရဆိုင်ရာအစမှားကြီးဆိုင်ရာဒီကျွန်တော်ဒီအသိပညာပေးတဲ့အစီအစဉ်မှာကြိုးပြီးပါသွားမှာပေါ့
ရှမ်းပြည်နယ်နဲ့အေရဝတီတိုင်းကကိုဝင်ဆောင်မိခင်တွေနဲ့ကလေးတွေရဲ့အဟာရဖွံ့ဖြိုးဖို့ရည်ရွယ်ပြီးတယောက်ကိုတက်တပေါင်းဝဲစီလာတိုင်းထောက်ပံ့ပေးနိုင်အောင်ဆွေးနွေးညှိနှိုင်းနေရလို့ဦးကျော်လင်းထင်ကဆက်ပြောပါတယ
်ရှင်းနေတယ်ပေါ့ရှင်းနေတယ်ဆိုတာဒီတောင်းဝဲဆိုတဲ့ပတ်စံကကျွန်တော်ဒီလူကျင်တဲ့ဇာတ်လမ်းတစ်ခုကြားမလားမရဘူးလားဆက်တဲ့ဖြစ်ပေါ့အခုဒီအရာတွေလောလောဆယ်မှာတော့ကျွန်တော်ဇာတ်ထားတာကတကောင်းဝဲလို့ဇာတ်ထားတာပါပဲအားကကျွန်တော်တို့အားလုံးတစ်ဖက်အားလုံးပြီးလို့နိုင်လို့အကုန်လုံးအဆင်ပြေပြီးနှစ်ဖက်လုံးသဘောတူရဲဆိုတဲ့အခါကျရင်ကျွန်တော်2019 2020တန်တားကြီးမှာကျွန်တော်တို့ဒီဒီအောင်စပြီးတော့ဟိုလုံငေါ့စပါမယ
်ဆိုရကအချင်းပြီးနဲ့ရခိုင်ပြီးနဲ့နာဂဒေတာကကိုဝင်ကောင်မိခင်တွေနဲ့ကလေးတွေကိုငွေချေးထောက်ပံ့တာလုံဆောင်နေပြီးကမ္ဘာ့ဘဏ်ကပူးပေါင်းပါဝင်ဖို့ဆောင်ရွက်နေရဖြစ်ကြောင်းကမ္ဘာ့ဘဏ်ရဲ့ပြန်ကြားရေးတာဝန်ခံဦးကျော်စိုးလင်းကအခုလိုပြောပါရယ
်ဘုဝနံဦးစီးဌာနအနေပြီးတော့မှသူတို့လုပ်နေတဲ့လက်ရှိလုပ်နေတဲ့အစီအစဉ်ပဲပေါ့နော်ဒီအစီအစဉ်ကမှဒီကျွန်တော်ကမ္ဘာ့ဘဏ်အနေနဲ့ကမ္ဘာ့ဘဏ်ရဲ့ဒီငွေချေးထောက်ပံ့မှုနဲ့သူတို့ဆက်ပြီးတိုးချဲ့သွားဖို့ပေါ့ဒီချမ်းပြည်နယ်နဲ့အရာဒီတိုင်းမှာတိုးချဲ့သွားဖို့ဆိုပြီးတော့မှသာသိနေနေရပေါ့အစိုးရရဲ့မဟာဗျူဟာထဲမှာလည်းသာကတခုအနေနဲ့ပါတယ်ဒီလူမှုရေးထောက်ပံ့မှုထောက်ပံ့မှုပေးဖို့ပေါ့နော် social protection ကအဓိကအကြံအစည်တစ်ခုအနေနဲ့ပါတော့ဒါကိုတို့ကတိုးချဲ့သွားဖို့ရှိတဲ့အခါမှာဒါဟိုလိုအပ်တဲ့ဒီငွေကြေးစံပေါ်မှုဤပညာပံ့ပိုးမှုကိုဒါကဘာပံ့လို့ဖြစ်ရနေပြီးတော့မှအကြီးဘုတ်ကတင်းနေနေတိုင်းနဲ့သဘောပါပဲ
။ကမ္ဘာ့ဘဏ်ကမြန်မာနိုင်ငံရဲ့ဘတ်ကုန်ပြည့်ရင်ကြောင်းလေးကဏ္ဍတွေမှာပါဝင်ကူညီနေရဖြစ်ပြီးလူမှုဘဝပြု၄နှစ်တာစီမံကိန်းမှာလူဦးရေ9000ကျော်နေထိုင်တဲ့ကျေးရွာပေါင်း1600ကိုပံ့ပိုးပေးခဲ့ပါတယ်။